ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီဇင်ဘာလ22ရက်တောက်ကြနေ့ကတော့မန်တုံမြို့ကိုတအောင်တက်မတော် TNL ကတိုက်ခိုက်သိမ်းယူနိုင်ခဲ့တဲ့အကြောင်း TNL နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်မန်တုံမြို့အဝင်းမှာရှိတဲ့စစ်ကောင်စီတပ်ရင်းခလာရ130ကို TNL နဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကလေးကထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ပြီးစနေနေ့မနက်ပိုင်းမှာတော့စစ်ကောင်စီရဲ့နယ်မြေကန်ခလာရ130စခန်းလက်လွတ်လိုက်ရတဲ့အကြောင်းစစ်တပ်အဘော်တွေကိုဖော်ပြတဲ့ပြည်ပမီဒီယာသတင်းမှလည်းဖော်ပြထားပါရယ်မန်တုံစခန်းသိမ်းယူတာနဲ့ပတ်သက်လို့ TNL နဲ့ညီနောင်မဟာမိတ်တပ်တွေဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးမန္တုံမြို့အနီးတိုက်ပွဲပြင်းထန်တဲ့အကြောင်းနဲ့စစ်ကောင်စီဘက်ကအရက်သားတွေကိုပါပြစ်မှတ်ထားပြီးပြန်လည်တိုက်ခိုက်တာမှာနေအိမ်တချို့ထိခိုက်ပျက်စီးပြီးလက်နက်ကြီးထိမှန်သူတွေရှိတဲ့အကြောင်းညီနောင်၃ဘွဲကထုတ်ပြန်ပါတယ်ညီနောင်မဟာမိတ်၃ဘွဲရဲ့10/29စစ်စင်ရေး58ရက်မြောက်နေ့ထုတ်ပြန်ချက်ထဲမှာဒီဇင်ဘာလ23ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တအံ့တက်မတော် DNL ကြားနမ်မတူမြို့မှာလည်းတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းကိုဖော်ပြထားပါတယ်မန္တုံမြို့အနီးမှာရှိတဲ့နမ်ဆမ်းနဲ့နမ်ခမ်းမြို့တွေကိုတော့ဒီဇင်ဘာလလယ်လောက်ကတည်းက TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတည်ယူခဲ့တာဖြစ်ပါတယ်။ TNL တအံ့တက်ကိုကန် MNDAA နဲ့ရခိုင်တပ်တော် AA တို့ပါဝင်တဲ့ညီနောင်၃ဘွဲ့ရဲ့10/29စစ်စီရေးစတင်ပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်။